အိန္ဒိယနိုင်ငံမှာနေ့စဉ်ကိုဗစ်ပိုးကူးစက်ခံရသူ3သိန်းကျော်တက်လာခဲ့တာက24ရက်ဇက်တိုက်ရှိလာနေပါပြီ။ကူးစက်ခံရသူစုစုပေါင်း24သိန်းကျော်လာပြီးသေဆုံးသူကလည်း2သိန်း6000ကျော်လာနေပါပြီ။အခုအချိန်ထိစုစုပေါင်းကိုဗစ် -19 ပိုးကူးစက်ခံရသူ24သိန်း3သိန်း9300ခန့်နဲ့သေဆုံးသူပေါင်းကလည်း2သိန်း6600ကျော်လာနေပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့မနေ့စောစောထုတ်ပြန်လိုက်ပါတယ်။မနီတီယာထဲကူးစက်ခံရသူကလည်း3သိန်း2600ကျော်နဲ့သေဆုံးသူ9000နီးပါးရှိခဲ့တယ်လို့ဆိုပါတယ်။ကူးစက်မြန်လွန်းတဲ့မျိုးရိုးဗီဇာပြောင်းပိုးမျိုးသစ်ပေါ်လာပြီးအခုလိုပြင်းပြင်းထန်ထန်ကူးစက်နေချိန်မှာပြန်ကောင်းလာပြီးဆေးရုံကဆင်းနိုင်သူကလည်းတန်း20ကျော်လာပြီးဆက်လက်ပိုးရှိနေသူပေါင်းက3သိန်း6သိန်း9400ခန့်ရှိနေသေးတယ်လို့ကျန်းမာရေးဝန်ကြီးဌာနကဆိုပါတယ်။တနင်္ဂနွေလုံးစုစုပေါင်းတက်ခွဲစစ်ဆေးထားမှုကလည်း313သန်းကျော်လာနေပါပြီ။မနေ့တောက်ကြတရက်ထဲမှာပဲတသန်းခွဲကျော်ဓာတ်ခွဲစစ်ဆေးနိုင်ခဲ့တယ်လို့အိန္ဒိယဆေးသုတေသနကောင်စီ ICMR ကဒီနေ့ထုတ်ပြန်ခဲ့ပါတယ်။အခုလိုကိုဗစ်ပိုးတွေ့သူတွေအများအပြားတက်လာချိန်မှာအိန္ဒိယဖက်ဒရယ်အစိုးရအနေနဲ့ကတော့အရင်ထိန်းချုပ်ဖို့လုပ်ခဲ့တဲ့လော်ဒေါင်းချပိတ်ဆို့ကန့်သတ်မှုမျိုးဆက်မလုပ်တော့ဘူးလို့အပြတ်ပြောထားပေမဲ့ပြည်내အစိုးရတွေကတော့လော့ကဒေါင်းအစဉ်အဆက်ချနေကြပါတယ်ခင်ဗျ။